ဂျပန်နိုင်ငံမှာတော့ဒီ2024ခုနှစ်ဘန်နာနှစ်အတွင်းမှာဒီကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံကျော်နဲ့ညီမျှတဲ့ဂျပန်ယန် 8.9 ထရီလီယံသုံးဆွဲဖို့အတည်ပြုလိုက်ပါပြီ။ကာကွယ်ရေးအတွက်ယန် 1 ထရီလီယံကျော်တိုးမြှင့်သုံးဆွဲဖို့ဒုတိယဇက်တိုက်နှစ်အဖြစ်နဲ့အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ဒေတာရင်းမှာတရုတ်နိုင်ငံကလွှမ်းမိုးချေလဲနိုင်အောင်လုပ်တဲ့လုပ်ရက်တွေများလာတာနဲ့မြောက်ကိုရီးယားရဲ့ချိုတင်ခံမှန်းလို့မရတဲ့လုပ်ရက်တွေကြောင့်ဂျပန်နိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းအင်ကိုတိုးမြှင့်နိုင်အောင်လို့ကြိုးစားနေတာဖြစ်ပါတယ်။ဧပြီလမှာစတင်မဲ့2024ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစရိတ်တစ်ထဲမှာရန်ဘီလီယံ200ကျော်ဘိုးစိုက်ဘာလုံခြုံရေးတိုးမြင့်မှုနဲ့ပယ်ထိန်တပ်ဒုံးရန်ကာကွယ်နိုင်မဲ့စနစ်ပါတဲ့စစ်သည်မော်တွေစတင်တိစောက်ဖို့လဲတုံးဆွဲသွားမှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီလိုမျိုးစစ်သည်မော်တစ်စင်းကိုရန်400ဘီလီယံလောက်ကုန်ကျနိုင်တယ်လို့ခန့်မှန်းထားပါတယ်။ရှေ့လာမယ့်နှစ်အတွင်းမှာရန်6ထရီလီယံကျော်ဘိုးစစ်ရေးဆိုင်ရာစာချုပ်တွေချုပ်ဆိုဖို့ကိုလည်းအစီအစဉ်ရှိတယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်ကာကွယ်ရေးအသုံးစရိတ်ကိုအခုလိုမျိုးနှစ်စဉ်တိုးနေတာကြောင့်9နှစ်အတွင်းမှာဂျပန်ယန်43ထရီလီယံလောက်တိုးမြင့်သွားမယ်လို့မျှော်လင့်ရပါတယ်ရှင်။